ကျော်ရနိုင်ငံမှာအမေရိကန်တပ်သား၃ယောက်ရုံးတိုက်ခိုက်မှုကြောင့်ဒေသုံးသွားခဲ့တာနဲ့ပတ်သက်ပြီးအကျိုးဆက်အလွန်ကြီးမားမဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်မှုအမေရိကန်ကစီစဉ်နေတယ်လို့သမ္မတအင်ဂျီရောကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဆီးရီးယားနဲ့ဇာနီဂျော်ဒန်အရှေ့မြောက်ပိုင်းကအမေရိကန်စစ်သားတွေနေထိုင်ရာနေရာကိုတိုက်ခိုက်ခဲ့ရမှာစစ်သား34ယောက်လည်းဒဏ်ရာရှိခဲ့ပါသေးတယ်။ဒီအတွက်အီရတ်ကျောင်းနောက်ခံစစ်သွေးကြွတွေအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအပြစ်ဖို့လိုက်ပါတယ်။သမ္မတဘိုင်ဒန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ဂါဘီက CNN ရုပ်မြင်သံကြားကိုသမ္မတဘိုင်ဒန်တုံ့ပြန်နိုင်မယ်လို့ကြောခဲ့တာပါ။ဒါပေမဲ့အမေရိကန်ကအီရန်နဲ့စစ်မဖြစ်ချင်တယ်လို့အရှေ့လက်ပိုင်းမှာပဋိပက္ခပူချေပြလာအောင်မလုပ်လို့ဘူးလို့လည်းဂျွန်ဂါဘီကဆိုပါတယ်။အလုတော်က Republican ဝေဖန်သူတချို့ကတော့အီရန်ကိုတိုက်ရိုက်တိုက်ခိုက်ဖို့ Democrat တပ်ဖွဲ့ကိုတောင်းဆိုလိုက်ကြပါတယ်။ Palestine နိုင်ငံကိုထောက်ခံဖို့ကာကွယ်ပုံနဲ့ပတ်သက်ပြီးတော့အခုကရေးအုပ်စုတွေကဆုံးဖြတ်ကြရမှာတော့အီရန်နိုင်ငံကဘယ်အခန့်ကဏ္ဍကမှမပါဝင်ပါဘူးလို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ NASA ကနာနီကပြောကြောင်းအီရန်နိုင်ငံတို့ဘက်သတင်းဌာန IRNA ကပြောပါတယ်။